အမေရိကန်ခေါင်းဆောင်ဖြစ်တဲ့အစ္စရေးနိုင်ငံကိုပထမဆုံးရောက်ရှိခြင်းမှာပဲသမ္မတထရန့်ကအီရန်ရဲ့ရန်လိုမှုနဲ့စီးရီးရီမန်းချက်တွေနဲ့ပတ်သက်ပြီးပြင်းပြင်းထန်ထန်ပြောဆိုသွားပါတယ်။အစ္စလာမ်ရဲ့အစိုးရ ISIS တွေနဲ့အကြမ်းဖက်မှုကိုအားပြားမြောက်ပြုပြီးရန်ပုံငွေထောက်ပံ့နေတဲ့အီရန်လိုနိုင်ငံတွေကအကြမ်းဖက်အဖွဲ့အစည်းတွေနောက်အကြမ်းဖက်မှုတွေကိုလှုပ်ဆော်ပေးနေတာတွေကအစ္စရေးနဲ့အမေရိကန်နှစ်နိုင်ငံစလုံးမှသာမကဘဲကမ္ဘာတစ်လုံးချင်းဆိုင်နေရတာဖြစ်လို့ကျွန်တော်တို့အနေနဲ့ပိုပြီးခိုင်ခိုင်မာမာပူးပေါင်းဆောင်ရွက်ရတော့ပဲအချိန်ဖြစ်ပါတယ်ဆိုသမ္မတထရန့်ကပြောဆိုခဲ့ပါတယ်။အစ္စရေးနဲ့ကမ္ဘာတစ်ဝန်းကအသက်ပေါင်းများစွာဆုံးရှုံးခဲ့ရတဲ့အကြမ်းဖက်မှုတွေကိုအဆုံးသတ်ဖို့အထူးတကားပူးပေါင်းဆောင်ရွက်နိုင်တဲ့အကြောင်းလည်းသမ္မတထရန့်ကပြောပါတယ်။အရေးကြီးဆုံးကတော့အီရန်အနေနဲ့နျူကလ িয়ার လက်နက်ထုတ်လုပ်မဲ့လုပ်ငန်းစဉ်ကိုဘယ်တော့မှခွင့်မပြုဘူးဆိုတာနဲ့အီရန်အနေနဲ့အကြမ်းဖက်ဝါဒီတွေနဲ့ပြည်သူစစ်တွေကိုလက်နက်တပ်ဆင်ပေးတာတွေလေ့ကျင့်တင်နန်းပေးနေတာတွေနဲ့ငွေကြေးထောက်ပံ့တာတွေကိုရပ်ပစ်ဖို့အမေရိကန်နဲ့အစ္စရေးတို့တင်းကြီးတင်းမြှုပ်ထက်ကြီးညာနိုင်တယ်ချက်ချင်းရပ်ပစ်ရမယ်လို့သမ္မတကပြောဆိုပါတယ်အစ္စရေးသမ္မတနဲ့ဂျေရုရှလင်မှာတွေ့ဆုံဆွေးနွေးပြီးတဲ့နောက်အမေရိကန်သမ္မတထရန့်ကအခုလိုပြောဆိုတာပါဂျူးနဲ့ခရီးယန်တို့ရဲ့အရေးပါတဲ့ဘာသာရေးအထွတ်အမြတ်နေရာတွေကိုလည်းသမ္မတထရန့်သွားရောက်ခဲ့တယ်လို့အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟုနဲ့လည်းတွေ့ဆုံဆွေးနွေးဖို့ရှိပါတယ်ဆော်ဒီအာရေဗျကိုနှစ်ရက်ကြာတွားရောက်ခဲ့ပြီးတဲ့နောက်မှာအမေရိကန်သမ္မတထရန့်ကအစ္စရေးကိုတွားရောက်တာဖြစ်ပါတယ်။အစ္စရေးပါလက်စတိုင်းညီညွတ်ရေးကိုဆော်ဒီအနေနဲ့လိုလားတယ်ဆိုတာကိုဆော်ဒီပြည်ကအာမခံပြောကြားခဲ့တဲ့အကြောင်းလဲအမေရိကန်သမ္မတထရန့်ကပြောဆိုခဲ့ပါတယ်ရှင်။